ဇန်နဝါရီလ16ရက်နေ့ကျရင်ရန်ကုန်မြို့ရဲ့ဘတ်စကားတည်ယူပို့ဆောင်ရေးလုပ်ငန်းမှာတော်လန်ရေးကြီးတရက်ဆင်နွှဲပါတော့မယ်။နိုဝင်ဘာလ6ရက်နေ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့သတင်းစာရှင်းလင်းပွဲပြောဆိုချက်အရလက်ရှိပြေးဆွဲနေတဲ့ပုံစံပြေးဆွဲနေတဲ့ရင်လိုင်းတွေနဲ့အဲ့ဒါလိုပြေးဆွဲနေတာကိုနှစ်ပေါင်းများစွာစီမံခန့်ခွဲကြီးကြပ်လာတဲ့မထသအဖွဲ့ကြီးအားလုံးဖြတ်သိမ်းမှာဖြစ်ပြီးပုံစံအသစ်ရင်လိုင်းအသစ်စီမံခန့်ခွဲမှုအဖွဲ့အသစ်နဲ့ပြေးဆွဲဝန်ဆောင်မှုပြီးတော့မှဖြစ်လို့ပါပဲတကယ်လဲလက်ရှိရန်ကုန်မြို့ရဲ့ဘတ်စကားတည်ယူပို့ဆောင်ရေးစနစ်မှာအားနည်းချက်ပေါင်းများစွာရှိနေပြီးဒီတန်ကိုဘတ်စကားနဲ့ခီးသွွားကြရတဲ့ပြည်သူတွေရောအခြားမော်တော်ကားအသုံးပြုသူလူပေါင်းများစွာပါခံစားနေကြရလို့ပါပဲဒီကနေ့ရန်ကုန်မြို့မှာဘတ်စကားနဲ့တနင်္လာကနေတနင်္လာကိုသွားမယ်ဆိုရင်ကြာသင့်ကြာထိုက်တဲ့အချိန်ထက်ပိုပြီးကြာပါတယ်အကြောင်းကတော့ဘတ်စကားဒရိုင်ဘာနဲ့စပယ်ယာတွေကမှတ်တိုင်တွေမှာလူဆောင်ခေါ်လူပြည့်မှထွက်ဆိုတဲ့စနစ်ကိုကျင့်သုံးကြလို့ပါဒါအပြင်ဘတ်စကားလိုင်းတွေစနစ်မကျရှုပ်ထွေးနေပြီးတော့ရင်ကျော်ကြတိမှုကလည်းအချိန်ပိုကြာမြင့်စေပါတယ်နောက်ပြဿနာတစ်ခုကတော့အန္တရာယ်ကင်းရှင်းမှုမရှိတာပါအကြောင်းကတော့ပုတ်ပြက်စနစ်နဲ့မောင်းဝတဲ့ဘတ်ကားဒရိုင်ဘာနဲ့စပယ်ယာတွေဟာသူတို့နေအတွက်ကြီးကြိုက်ဖို့ကားအပြိုင်မောင်းကြတာဒစီးနဲ့ဒစီးအကြောမကန်အတင်းကြော်တက်ကြတာပြဿနာဖြစ်လာပြီးဆိုရင်ဒုတ်ဆွဲဓာဆွဲရှင်းကြတာခီးတဲ့တွေကိုမချီမငန်ဆက်ဆံတာခီးတဲ့တွေကပြန်စောတကတက်ရင်ရန်ရှာတာစတဲ့ပြဿနာပေါင်းစုံကြောင့်ဖြစ်ပါတယ်အခုဆိုရန်ကုန်တိုင်းအစိုးရက UCB ဘတ်စကားတည်ပို့ဆောင်ရေးစနစ်တော်လှန်ရေးကြီးဆင်နွှဲတော်မှာမို့စနစ်တဲ့စနစ်ဟောင်းဘာတွေကွာခြားမလဲစနစ်တဲ့အောင်မြင်မှုရမှာလားပြည်သူတွေဘတ်စကားနဲ့ခီးသွွာလာတဲ့အခါအခုထက်ပိုပြီးအဆင်ပြေမလားဆိုတာဆွေးနွေးသုံးသပ်ကြကြအောင်ပါလက်ရှိရန်ကုန်တိုင်းအစိုးရကဥဆောင်ပြောင်းလဲမဲ့ဘတ်စကားပြည်ဆွေးရေးစနစ်မှာငကူလိုင်းနံပါတ်ပေါင်း300ကျော်ရှိတာကိုချုပ်လိုက်ပြီး58လိုင်းပဲပြည်ဆွေးပါတော့မယ်။တကယ်တော့အဲ့ဒါလိုဖြစ်တင်တာကြာပါပြီ။အရင်အစိုးရအဆက်ဆက်လက်ထက်တွေမှာမတသအဖွဲ့ကြီးဟာဘတ်စကားပြည်ဆွေးမဲ့လိုင်းတွေကိုစနစ်တကျသတ်မှတ်တာမျိုးမလုပ်ခဲ့တဲ့အပြင်နှစ်ပေါင်းများစွာငွေကုန်ကြေးကျအခန်းသူတည်တနာလုပ်ခဲ့တဲ့ဂျပန်ဂျိုက်ကအဖွဲ့ရဲ့အကြံပြုချက်ကိုလည်းဂယူဆိုင်ခဲ့တာမဟုတ်ပါဘူးအကြောင်းကတော့စနစ်ဟောင်းဟာရင်ပိုင်ရှင်တွေစီကနေအကြရီလိုက်စားမှုအမျိုးမျိုးလုပ်နိုင်ပြီးကိုကျိုးရှာနိုင်လို့ပါဒီလိုနည်းနဲ့ဘတ်စကားလမ်းကြောင်းတစ်ခုထဲမှာပဲရင်လိုင်းပေါင်းများစွာဝင်ပြေးဆွဲလို့ပြဿနာပေါင်း16,000ဖြစ်နေတာနေ့စဉ်မြင်တွေ့နေကြရတာဖြစ်ပါတယ်ဥပမာအနေနဲ့ရင်ကျော်ကျက်တဲနေတဲ့အချိန်ရန်ကုန်အနော်ထာလမ်းကိုကြည့်လိုက်ရင်ဘတ်စကားလိုင်းမောင်းစုံတန်းစီနေကြတာတွဲပေါင်းများစွာချိတ်ဆက်ထားတဲ့ယထာတွဲကြီးပုံစံမြင်တွေ့နေကြရမှာဖြစ်ပါတယ်။တချို့ငွေသိမ့်မရတဲ့အသွာလာနေတဲ့လမ်းကြောင်းတွေပေါ်မှာပြေးဆွဲကျင်သူနေတဲ့အတွက်အဲ့ဒီမြို့နယ်ရပ်ကွက်နေသူတွေအခက်အခဲကြုံတွေ့နေရတာလည်းတွေ့မြင်နေရပါတယ်။အခုဂျိုက်ကာရဲ့သူတင်နာပြုချက်ကိုအခြေခံပြီးရင်လိုင်းတွေစနစ်ရပြန်ပြီးတတ်မှတ်လိုက်တဲ့အတွက်အရင်ကကြုံရတဲ့လမ်းကြောင်းတစ်ခုထဲမှာဘတ်စကားလိုင်းမောင်းများစွာလာကျက်နေတဲ့ပြဿနာလဲပြည်လဲသွားပါလိမ့်မယ်။ဒါအပြင်အရင်2002လောက်ကတည်းကမြို့ပြပညာရှင်တချို့အစုပြုခဲ့တဲ့ခရုပတ်လမ်းကြောင်းနဲ့ပြေးဆွဲတဲ့စနစ်ကိုလဲထည့်သွင်းထားတာတွေ့ရပါတယ်။အဲ့ဒါကတော့မြို့လဲဘိုးကျုံလမ်းအနော်ထာလမ်းမဟာဗန္ဓုရလမ်းနဲ့ကနာလမ်းကိုရင်လိုင်းနံပါတ်56 59 58လိုင်းတွေက5မိနစ်တစ်စီးနှုန်းနဲ့ခရုပတ်တရံပြေးဆွဲမယ်ဆိုတဲ့အစီအစဉ်မှာမြို့ရင်းရင်ကျော်ကြက်တီးမှုနေပါရလျောင်းမြို့ပြင်ကနေဝင်လာတဲ့ကားတွေမြို့လေကောင်အဓိကလမ်းမကြီးတွေကိုမဝင်ခိုင်းမဲမြို့နယ်အဆက်တွေမှာဂိတ်တွေထားကျူဘတ်ကားတွေကိုပြောင်းပြီးစီးကြရမယ်အစီအစဉ်မျိုးပါအခုပြောင်းလဲမဲ့ရင်လိုင်းပြေးဆွဲမှုစနစ်မှာအရင်ကကားတစ်စီးချင်းစီကဒရိုင်ဘာနဲ့စပယ်ယာတွေကိုအုံနာကြီးတက်မှတ်ပုတ်ပြတ်ပြေးဆွဲခိုင်းတဲ့စနစ်ကနေလက္ခဏာပုံစံနဲ့ပြောင်းလဲပြေးဆွဲမဲ့အစီအစဉ်လဲပါပါတယ်ဒီအတွက်ဘတ်စကားတွေကိုတူးစီပိုင်းတူးချင်းစီစီမံခန့်ခွဲနေတဲ့စနစ်ကနေဘတ်စကားဒဇင်းဒါမှမဟုတ်ဒဇင်းတဲ့ပိုပိုင်သူတွေဟာသူတို့ပိုင်တဲ့ကားတွေကိုအများပိုင်ကုမ္ပဏီအောက်မှာထည့်သွင်းစေပြီး ကုမ္ပဏီရဲ့စီမံခန့်ခွဲမှုအောက်ကနေပြေးဆွဲစီတာမျိုးဖြစ်ပါတယ်ဒီလိုလုပ်လိုက်ခြင်းအပြင် driver နဲ့ spare တွေဟာအုံနာကကိုပုတ်ပြတ်သတ်မှတ်ပြီးပြေးဆွဲခဲ့စဉ်တုန်းကလိုငွေမပြည့်မှငွေမရမှပူပင်စရာမလိုတော့တယ်လို့ပဲအုံနာကပြည့်လို့သောငွေရလို့သောနဲ့ဘတ်စကားမှတ်တိုင်တွင်မှအကြာကြီးရပ်ပြီးလူတင်တာဒဇင်းနဲ့ဒဇင်းအကြောမခံအပြိုင်မောင်းနေတာအုံနာကဖိအားကြောင့်ခီးသရေအပေါ်မှာမောင်းမောင်းမာမာရန်ဆန်ဆန်ဆက်ဆန်မိတာစတာတွေလုပ်ဖို့လိုအပ်တော့မှာမဟုတ်ပါဘူးဒီအတွက်ခီးသရေအများကြီးအဆင်ပြေသွားပါလိမ့်မယ်နောက်တစ်ခုကတော့ဘတ်စကားပြေးဆွဲနေတဲ့လုပ်ငန်းကုမ္ပဏီတွေကိုလုတ်ကင်ခွင့်ပေးတော့မယ်ဆိုပေမဲ့စီဝိုင်းသမားတွေလုတ်ချင်တယ်လို့လုတ်ခွင့်ပေးမယ်ဆိုတဲ့သဘောမျိုးတော့မဟုတ်ပါဘူးအကြောင်းကတော့ဘတ်စကားပြေးဆွဲတဲ့လုပ်ငန်းဆိုတာဟာပြည်သူအများကြီးနဲ့ပတ်သက်နေတဲ့လုပ်ငန်းဖြစ်တဲ့အတွက်တမန်စီဝိုင်းလုပ်ငန်းလိုအမြတ်အစွန်းတစ်ခုတည်းကိုကြည့်လို့မရတဲ့လုပ်ငန်းဖြစ်နေလို့ပါဒီအတွက်အများပိုင်းကုမ္ပဏီတွေဖွဲ့တဲ့အခါမှာအစိုးရကိုယ်တိုင်က58ရာခိုင်နှုန်းထက်ပိုတဲ့ share ပါဝင်ပြီးအများပြည်သူအကျိုးအတွက်ဝင်ရောက်စီမံခံခွဲဖို့ပြင်ဆင်ထားတာလည်းတွေ့ရပါတယ်အားလုံးကိုခြုံပြီးသုံးသပ်လိုက်ရင်တော့လက်ရှိရန်ကုန်တိုင်းအစိုးရရဲ့ဘတ်စကားပြည်ဆွဲရေးစနစ်တော်လှန်ရေးဟာစနစ်တကျရှိပြီးမူအားဖြင့်ကောင်းမွန်တာတွေ့နိုင်ပါတယ်ဒါပေမဲ့မှန်ကန်တဲ့မူကိုတကယ်လက်တွေ့ကျင့်သုံးတဲ့အခါမှာပြဿနာတွေတော့ပေါ်ကောင်းပေါ်လာနိုင်ပါသေးတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရဟာအခုပြုပြင်ပြောင်းလဲမှုကို3လတစ်ကြိမ်လောက်ပြန်လည်သုံးသပ်ပြီးပြင်ဆင်စရာရှိတာတွေကိုပြင်ဆင်သွားမယ်လို့လည်းဆိုထားတဲ့အတွက်ကြောင့်အောင်မြင်မှုရမှာသေချာပါကြောင်းဒီအတွက်ဘတ်စကားစီးပြည်သူတွေတင်မကရန်ကုန်မှာကားအသုံးပြုနေကြသူအလုံးအတွက်လည်းကောင်းကျိုးတွေခံစားရမှာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်။